တရုတ်နိုင်ငံရဲ့ဝင်ကြီးလက်ဖြစ်တရုတ်ကွန်မြူနတီပါတီဘိုးကော်မတီနိုင်ငံရေးဥဆောင်ဖွဲ့ဝင်လက်ဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံကိုရောက်ရှိစဉ်မြန်မာစစ်ကောင်းဆောင်ဟောင်းဦးတန်းရွှေနဲ့တွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံပိုင်စင်ဝါသတင်းမှာဖော်ပြပါရတယ်။မြန်မာရေးကိစ္စမှာပြည်ပကစွတ်ဖက်မှုကိုတရုတ်အနေနဲ့အခိုင်အမာဆန့်ကျင်ပြီးတော့မြန်မာနိုင်ငံရဲ့ပြည်တွင်းအမျိုးသားယဉ်ကျေးစီရေးအတွက်ဖွဲ့စည်းပုံမူပေါင်းအောက်ကနေဆောင်ရွက်မှုတွေကိုတရုတ်နိုင်ငံအနေနဲ့ထောက်ခံသွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းဖော်ပြပါရတယ်။မြန်မာနိုင်ငံကိုတရုတ်နိုင်ငံဘက်ကအရှိချာကာလကလေးကထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်တဲ့အကြောင်းနဲ့တရုတ်မြန်မာပေါက်ဖော်ချစ်ကြည်ဆက်ဆံမှုနဲ့နှစ်နိုင်ငံကြာရှည်စွာညီညွတ်စွာအတူတကွရှင်တွဲနေထိုင်ခဲ့တာတွေမှာအပြောင်းလဲဖြစ်မှာမဟုတ်ဘူးဆိုတာတွေကိုအတန်းရှိဘက်ကမှတ်ချက်ပြီးပြောဆိုခဲ့တယ်လို့ရှင်းဝါသတင်းမှာဖော်ပြပါရတယ်။တရုတ်နိုင်ငံကြီးဝန်ကြီးခီးစင်အတွင်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံကြီးဝန်ကြီးဦးတန်းစွေကိုလည်းတရားစီတွေ့ဆုံခဲ့တာပါ။ရှမ်းပြည်မြောက်ပိုင်းစီပရိပခါရီကြားစစ်ကောင်စီလိုလားသူတွေကြားဒီတရုတ်စစ်စီတရုတ်ဆန့်ကျင်ရေးပြောဆိုလှုံ့ဆော်မှုတွေရှိခဲ့တယ်လို့ပဲတိုင်းဒေသလက်နက်ကင်တွေကိုငွေကြေးစီးပွားလက်နက်နှီးပညာနဲ့စီမံအုပ်ချုပ်မှုတွေနိုင်ငံတချို့ကထောက်ပံ့နေတယ်ဆိုပြီးတော့မြန်မာစစ်ကောင်စီကြီးကဲကဆွဆွဲပြောဆိုခဲ့မှုပါတယ်